ရှင်များရှင်2016ဆိုတဲ့နှစ်တစ်ခုကိုကျမတို့ကြော်ဖြတ်လို့2019နှစ်တစ်ထဲကိုရောက်ဖို့နှစ်ရက်ပဲလိုပါတော့တယ်နော်2016ထဲမှာကြော်ရွှင်ကြည်နူးစရာဝမ်းနည်းကြည်ကွဲစရာတွေနဲ့အတူအံ့ဩတုန်လှုပ်စရာတွေအပြင်ခံစားမှုအမျိုးမျိုးကိုရှုထောင့်မျိုးစုံကနေတွေ့ကြုံရင်ဆိုင်ဖြတ်တန်းခဲ့ကြရတာပါတိုးတက်ခြင်းအောင်မြင်ခြင်းပြောင်းလဲခြင်းဆိုတာတွေနဲ့အတူအခက်အခဲတွေနဲ့စိန်ခေါ်မှုစတဲ့ရတပေါင်းစုံကိုလည်းတွေ့ကြုံရင်ဆိုင်ခဲ့ကြရတယ်ဆိုရင်လည်းမှားမယ်မထင်ပါဘူးရှင်ကျမတို့နိုင်ငံအတွက်ငြိမ်းချမ်းရေးရဖို့ဟာအရေးကြီးနေပြီးနှစ်သစ်2019ဟာအားလုံးအတွက်ငြိမ်းချမ်းရေးရဖို့အစပြုတဲ့နှစ်ဖြစ်စေလိုပြီးငြိမ်းချမ်းတဲ့နိုင်ငံတစ်ခုကိုထူထောင်ဖို့အားလုံးပူးပေါင်းပါဝင်ကြပါစို့လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နာယကသူရဦးတင်ဦးရဲ့နှစ်သစ်ဆုတောင်းကိုကျမတို့အရင်နားဆင်ကြည့်ရအောင်ပါရှင်
။ဒါကဒီနှစ်ဆုတောင်းကတော့ခါတိုင်းဆုတောင်းတဲ့ပို့ပြီးတော့အချိန်ကြီးရကြည့်ရမယ်ဆိုရင်လည်းအကောင်းဘက်ကလှုပ်လာတာလေးရာအတော်အတန်လေးရှိသလိုဆယ်ကတော့ကောကရောက်စရာပြည်စရာတွေနည်းနည်းပေါ်ပေါက်တာတွေလည်းရှိပြီးနေပါလေကျွန်တော်ရဲ့ဆန္ဒကတော့ငြင်းငြင်းနေပါတယ်ငြင်းငြင်းရဲ့အတွေ့ဖြစ်နေတဲ့ကိစ္စရောရာအခုပဲအားလုံးကပြောကြမယ်ဆွေးကြမယ်ရှင်းနေကြမယ်နောက်ပြီးတော့ကျွန်တော်ညီညာစီကြမယ်နောက်ပြီးတော့ကားစားတာတွေကိုကျိုးပန်းကြမယ်ဘာသာရေးကိစ္စနဲ့ပတ်သက်မှာလည်းလူရဲလို့ဖြစ်လာရင်မနှုတ်သက်သာပါဘူးတော့လူသားဟာကုန်ရှိပါတယ်လူသားတယောက်ဖြစ်လာတယ်ဆိုတာကလည်းအနအပိုးတိုက်တာကဖြစ်လာတာဖြစ်ပါတယ်ဒါကြောင့်မလို့အကျန်းထမဲ့ကိစ္စနဘရမနည်းနည်းအားကိုကစ်ခတ်တိုက်ခိုက်လုပ်ခဲ့တဲ့ကိစ္စတွေကတော့ရတန်းကရကြပြီးတော့ရတဲ့အခြေအနေတွေကဆိုပြီးရှေ့အလေးအောင်မြင်ရတဲ့အတိုင်းအတာတစ်ခုမှာအားလုံးညီညီညွတ်ညွတ်နဲ့ဒီရင်းညာရေးဖြစ်ဖို့ဖြစ်ရမယ်ဆိုတဲ့ဗဏ္ဍာနဲ့တွားကြဖို့အဲ့ဒီလိုပဲကျွန်တော်ကတော့ဆူလက်တောင်းတယ်တဲလက်တိုက်တွန်းတယ်နောက်မလို့လာမဲ့2019ဟာခင်ရင်ငင်းညာရေးကိုအစပြုတဲ့နှစ်ဖြစ်ပြီးတော့တောက်လျှောက်လို့အားလုံးနောက်လူနောက်သားတခြားလို့အားလုံးအတွက်တိုင်းပြည်ရခြားနာမြေကြီးများအားလုံးကိုအားလုံးညီညွတ်ညွတ်ပြည့်ပြည့်စုံစုံညီညီတူခံစားနိုင်ကြအောင်ငင်းညာကြပါပြီးတော့လည်းအစီအရှာတဲ့နေရာမှာလည်းပဲငင်းညာသာယာအေဂျင်တော်ညီတွေနဲ့ရှားကြပါလို့ဆုတောင်းပါတယ်လို့ကျွန်တော်အလေးနဲ့ပြောချင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံဟာကောင်းတဲ့အပြောင်းအလဲတစ်ခုကို2016ထဲမှာရယူနိုင်ခဲ့ပြီးမဲ့အားလုံးမျှော်လင့်တောင်းတနေတဲ့အနေအထားတစ်ခုကိုမရောက်သေးသလိုငြိမ်းချမ်းရေးအောင်မြင်ဖို့အတွက်ဝိုင်းဝန်းပြီးတော့ကြိုးပမ်းကြစေလိုတယ်လို့လည်းရှမ်းတိုင်းရင်းသားခေါင်းဆောင်ဦးခွန်ထွတ်ဦးကနှစ်သစ်အတွက်ဆုမွန်ကောင်းတောင်းပါတယ်ရှင်
။တိုင်းပြည်ကတော့ဒီအတိုင်းပဲလေဟုတ်လားတော်လေးကို50,000,000ကရောက်လို့ပေါ့လားဒီဘက်ကလည်းမျှော်လင့်ထားလို့ပါပဲရှင်းပြရင်တော့ဒီကော်စတီရှင်ရတော့တိုင်းပြည်မှာအစိုးရတစ်ခုဖြစ်နေတယ်လို့ပဲဒါကျွန်တော်တို့ကသတ်မှတ်ပါတယ်ဒီဆိုတော့တစ်ဖွဲ့လေးတော့အများဆုံးပြန်လဲပြည့်ပြီးတော့လူတို့အတွက်လည်းလုပ်ငန်းလုပ်နေပါစေ။တန်တဲ့ကျွန်တော်တိုင်းသားဆက်တခါဖွဲ့စည်းရလဲရင်းရင်းရေးကိုတော့ဒီမှာအောင်ပြီးပြောင်းပိုင်လို့နိုင်ပါစေလို့လည်းကျွန်တော်ဆုတောင်းပါရစေ။စားစင် music ပေါ့စားပေးပူဝါရဲချက်ပြီးတော့အားလုံးတောက်တစ်ခုတည်းချက်ပါဒီရောဖြစ်စေတဲ့ဘုကျွန်တော်တို့လည်းသာအားလုံးပူဝါရစေ
။ Happy New Year
ခုနှစ်ထဲတောင်းတဲ့ဆုရည်ပြေဖို့ကြိုးစားကြင်ကြံနေထိုင်ကြပါစို့လို့အားလုံးအတွက်တိုက်တွန်းနှိုးဆော်သူကတော့နိုင်ကူညီမှုအသင်းကိုဦးဆောင်နေသူဦးကျော်သူပါရှင်
။ဒီ New Year ကြုံတိုင်းကြောင့်အများအားဆုရည်တောင်းကြတယ်။ဆုတောင်းကြပါမယ်။နှစ်ကဆိုလည်းတောင်းတနှစ်ကလည်းတောင်းဒါပေမဲ့ဆုတောင်းနေရမှာပြည့်ကျင်မပြည့်ကျင်တာအမှန်မှားတော့ကျွန်တော်တို့ဆုတောင်းနေုံနဲ့မပြီးတော့ဘူး။ကိုယ်ကိုယ်တိုင်ကြိုးစားအားထုတ်ဖို့အရေးကြီးပြီးဒီမိုကရေစီလမ်းကြောင်းပေါ်မှာကိုကြည်ကံကိုကျင့်ဝတ်နဲ့ဒါအားလုံးဒီမေတ္တာပြုနာမူတ္တာဥပိ္ပခာပြေမစိုးတရား၄ပါးကိုလက်ခံပြုပြီးကိုချင်းစာစိတ်ကလေးတွေဝေဖွာကြဖို့အရေးကြီးပါတယ်အဲ့တော့ကိုကိုယ်တိုင်ကျင့်ကြအားထုတ်ပြီးတော့ငြိမ်းချမ်းအောင်နေထိုင်ကြပါလို့ရကြောမေတ္တာပို့တာပါပဲ
နှစ်ဟောင်းတွေကအခြေအနေတွေကိုပြန်လည်သုံးသပ်ပြီးသင်ခန်းစာယူကြရင်းနဲ့2019နှစ်သစ်သားမကရှေ့မှာဆက်ရမယ့်နှစ်သစ်တွေတက္ကရစ်သစ်တွေအားလုံးမှာအောင်မြင်မှုတွေရဖို့စင်ခေါ်မှုတွေအားလုံးကိုပူပေါင်းပြီးတော့တွန်းလှန်နိုင်ကြပါစေလို့ထိုင်းမြန်မာနယ်စပ်မှာအခြေစိုက်ပြီးတော့မြန်မာရွှေပြောင်းလူနာတွေကိုစေဝါကုသပေးနေတဲ့မေတော်စေကန်းတာဝန်ကဒေါက်တာစင်တီယာမောင်ကလည်း2019နှစ်သစ်အတွက်ဆုမွန်ကောင်းတောင်းပါတယ်ရှင်
။နောက်ဆုံးကတော့ဒီ2016ထဲမှာပေါ့နော်ကျွန်တော်တို့ဟိုပြီးရောက်ခဲ့တဲ့အောင်မြင်ခဲ့တဲ့စင်ခေါ်မှုတွေနောက်စင်ခေါ်မှုတွေအားလုံးအတွက်လည်းဟိုကျွန်တော်တို့အားလုံးဟိုအထူးပါပြန်လဲသုံးသပ်ကြဖို့လက်တိုက်တွန်းနေပါတယ်ရှိသမဲ့အနာဂတ်အတွက်မှလည်းပြည့်ခဲ့တဲ့ဟိုကအောင်မြင်မှုတွေရဲ့ရလတ်ကိုအခြေခံပြီးတော့စိတ်ခေါ်ချက်တွေကိုဖြည့်ဆင်းခဲ့တဲ့ရလတ်ကိုအခြေခံပြီးတော့ပူပြီးတော့ထိရောက်အောင်မြင်တဲ့နည်းလမ်းတွေနဲ့ကျမတို့ဒီသင်္ခေတ်ရောနှိမ့်ချရေးအတွက်ပေါ့နော်အားလုံးဒီအတောင်ဝင်ဖို့အပြည့်နဲ့ရော အဲ့ဒီဖွဲ့နဲ့ခုအဖွဲ့ကြီးလိုက်လဲဖြစ်ဖြစ်လို့လည်းဆက်လက်ဆောင်ရွက်သွားနိုင်မှုအတွက်အားလုံးကအောင်မြင်ပါစေလို့ဆန္ဒပြုပါတယ
်။ကျမတို့မြန်မာနိုင်ငံအတွက်ဖွံ့ဖြိုးတိုးတက်ရေးစရာတွေနဲ့အတူငြိမ်းချမ်းသာယာရေးအပြင်အဖက်ဖက်ကလိုအပ်ချက်တွေကလည်းအများကြီးရှိနေတာမို့ကျမတို့တို့နိုင်ငံအတွက်အများကြီးအလုပ်လုပ်ကြရအောင်ပါပါ။ဒါကြောင့်နိုင်ငံသူနိုင်ငံသားတွေအားလုံးကျန်းမာပျော်ရွှင်ပြီးတော့နှစ်သက်ရည်မှန်းချက်တွေအိမ်မက်တွေအားလုံးကိုလွတ်လပ်စွာအကောင့်ထဲပို့နိုင်ကြပါစေလို့လည်းဆုတောင်းပေးရင်နှစ်သက်မှာသောတာရှင်တွေအားလုံးကျန်းမာရွှင်လန်းပြီးတော့အချမ်းမြေ့ပျော်ရွှင်နေကြပါစေရှင်။